တရုတ်နိုင်ငံခြုံချင်းမြို့ကနေတိဘက်နိုင်ငံလာဆာမြို့ကိုသွားတဲ့စီချွန်လေကြောင်းလိုင်းလေယာဉ်တစ်စင်းရဲ့လေယာဉ်မှုအခန်းကရှေ့ပြတင်းမှတစ်ခုလုံးကွဲထွက်သွားတဲ့အတွက်အရေးပေါ်ဆင်းသက်ခဲ့ရပါတယ်။လေယာဉ်တက်ပြီးတနားခွဲလောက်အကြာမှာရှေ့ပြတင်းမှန်ကွဲသွားပြီးတော့လေယာဉ်ဥကန်းတင်းမှာရုတ်တရက်လေဖိအားကျသွားတဲ့အတွက်ဒုတိယလေယာဉ်မှုရဲ့ကိုယ်တိုင်လောက်အပြင်ကိုဆုပ်ယူခံရတယ်လို့ထွက်သွားခဲ့ပေမဲ့အထဲကိုပြန်ရောက်အောင်လုံနိုင်ခဲ့ပါတယ်။ဒုလေရင်မှုကိုမှချက်ရတချို့နဲ့လက်ကဝတ်တစ်ဖက်အစ်စ်လွဲသွားတာကလွဲလို့တခြားကြီးကြီးမားမားဒဏ်ရာမရခဲ့ပါဘူးအဲ့လိုဖြစ်ခဲ့တဲ့အတွက်လေရင်မှုကပေ3,200လောက်ကနေပြီးတော့လေရင်ကိုအရေးပေါ်ဆင်းသက်ခဲ့ရပါတယ်လေရင်ဆက်တွေအလုံးမလုံးတော့ပေမဲ့ Airbus A319 လေရင်ကိုလက်နဲ့ထိမ့်ပြီးဆင်းခဲ့ရတာပါလေရင်ပေါ်ပါလာတဲ့ခီးတဲ့119ယောက်လုံးထိခိုက်ဒဏ်ရာရမှုမရှိဘဲခြံတူးမြို့မှာဆင်းသက်နိုင်ခဲ့တာကြောင့်လေရင်မှုကိုလူမှုကွန်ရက်ပေါ်မှာချီးကျူးနေကြပါတယ်ဧပြီလတုန်းကလည်းအမေရိကန်က Southwest လေကြောင်းလိုင်းလေယာဉ်တစ်စင်းရဲ့အင်ဂျင်လေထဲမှာပောက်ကွဲခဲ့ပြီးတော့လေယာဉ်မှန်တစ်ချက်ကွဲသွားခဲ့လို့ခီးတဲ့မျိုးသမီးတယောက်ကိုယ်တိုင်လောက်လေထဲကိုဆုပ်ယူခံရတယ်လို့ဖြစ်ခဲ့ပါသေးတယ်။သူ့ကိုတခြားခီးတဲ့တွေကပြန်ဆွဲထားနိုင်ခဲ့ပေမဲ့အဲ့ဒီအမျိုးသမီးအသက်ဆုံးရှုံးခဲ့ပါတယ်ရှင်။